တဲ့ရေဘော်တခုဆရာဝန်ကြီးခင်ဗျာဒီဆန္ဒပြပွဲတွေအတွင်ပြစ်ခတ်နှိမ်နင်းမှုကြောင့်ပေါ့နော်ဒီအသက်ဆုံးရှုံးရနိုင်တဲ့လူနာတွေအတွေ့ပြီးခဲ့တဲ့အပတ်တွေတော့ကတော့ဆရာကြီးဒီလူနာအရေးပေါ်ရွှေ့တာနဲ့သွေးတရောင်လှုပ်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအစဉ်စဉ်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီလူနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘလို့လူနာကိုဦးစားပေးခွဲပြီးတော့ပို့တင်တာကိုပြောမှမို့အဓိကပါစရှင်းပြခြင်းလဲဆရာကြီး
ဒီလိုမျိုးလူများထိခိုက်ဒဏ်ရာရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ Triage C Flow ရပါတယ် Triage C Flow တယ်ဆိုတာကတော့ Triage ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်ဒဏ်ရာရနေတဲ့သူတွေအများကြီးမှာဘယ်သူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့ဟာကိုရှာတာပါအဲ့တော့ဘယ်နေရာမှာလောက်တာလဲဆိုတော့ဒီလူများထိခိုက်ဒဏ်ရာရနေတဲ့ဒီဖြစ်စဉ်ဖြစ်နေတဲ့နေရာပေါ့နော်ကျွန်တော်တို့ feel ရမှာပေါ့နော်ဟိုလူတွေအများကြီးထိခိုက်ဒဏ်ရာအရေးကြီးဆုံးကျွန်တော်ကုသမှုခံယူဖို့လိုအပ်တဲ့လူနာကိုကုသမှုပေးနိုင်ဖို့အတွက်သူကို triage လုပ်ရမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်တဲ့နေရာဒီထိခိုက်ဒဏ်ရာရတဲ့နေရာမှာပေါ့နော်စစ်ပြီးတော့ဦးစားပေးခွဲပေးဖို့ဘာတွေသိထားဖို့လိုမလဲဆရာ
Triage C သည်စိတ်ထဲမှာလောက်တာဖြစ်တဲ့အတွက်မှတ်သားဖို့လည်းလွယ်လွယ်ကူဖြစ်ရမယ်ရှုပ်ထွေးမှုတွေမရှိရဘူးပြီးတော့ကြတော့သွားတဲ့လုတ်တဲ့သူတွေဒီဆရာဝန်တွေသူနာပြုတွေဖြစ်เสียမလို့ပါဘူးပုံမှန်ယူဒနန်းလူဆိုရင်လုံနိုင်တဲ့အဆင့်ဖြစ်ရပါမယ်ပြီးတော့ကြတော့ရှုပ်ထွေးတဲ့ကိရိယာတွေဘာမှပါဝင်ဖို့မလိုအပ်ပါဘူး။ဥပမာငကြက်တွေပါတယ်မလိုဘူး။သွေးပေါင်ကြီးတိုင်းတာမျိုးတွေမလိုဘူး။ဒီတိုင်းပုံမှန်လူတစ်ယောက်ကဒီထိခိုက်ဒဏ်ရာမှုအများကြီးရှိနေတဲ့အချိန်ထဲမှာကျွန်တော်ဒီဘလို့လူမျိုးကတော့အားဒါအရေးကြီးကုသမှုခံယူဖို့လိုအပ်တယ်ဆိုပြီးတော့ဟိုကျွန်တော်ရွေးထုတ်နိုင်ဖို့အတွက်ဒီကပြောချင်တာပါ။သူ့ရဲ့သဘောတရားအရထရီစီဆိုတာသူကစကားတိုက်ချလိုက်တယ်လို့ပဲနော်စီဆိုတဲ့သူစကားတိုက်ချလိုက်တယ်လို့ပဲအရင်ဆုံးအဲ့ထရီစီလုပ်မယ်ဆိုရင်ကျွန်တော်တို့ဒီနှစ်ဆင့်လုပ်ပါတယ်ပထမတစ်ဆင့်ကကျတော့သူ့ရဲ့လှုပ်ရှားနိုင်မှုကိုကြည့်ရဲအဲနံပါတ်2ကကျတော့ကျွန်တော် airway breathing circulation ဆိုတဲ့အရေးပေါ်အချိန်မှာအသုံးပြုတဲ့ A ကတော့ airway ပေါ့နော်အသက်ရှူလမ်းကြောင်းနဲ့ဆိုင်နေတာ B ကကျတော့အသက်ရှူမှုနဲ့ဆိုင်နေတာ C ကကျတော့ circulation သွေးလှည့်စနစ်နဲ့ဆိုင်နေတာပေါ့နော်အဲ့ဒီနှစ်ခုကိုအဓိကထားပြီးတော့ကျွန်တော်ဒီထရီစီကိုလုပ်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်လက်တွေ့မှာရောဘယ်လိုလုပ်ပေးဖို့လုပ်မလဲ
ထရီစီလုပ်မယ်ဆိုရင်အယောင်ကအလုံးပေါင်း၄ယောင်ရှိပါတယ်။အဲအယောင်၄ယောင်နဲ့ကျွန်တော်တို့ကခွဲမှာပေါ့နော်။အယောင်၄ယောင်မှာဆိုရင်ဘယ်သူတွေပါလဲဆိုတော့အနီပါပါတယ်။အဝါပါပါတယ်။အစိမ့်ပါပါတယ်။အမဲယောင်ပါပါတယ်နော်။အဲ့တော့အဲ့မှာအနီယောင်ဆိုတော့အလုံးအရေးကြီးတဲ့လူနာကိုကျွန်တော်ကသတ်မှတ်ပါတယ်။ချက်ချင်းကုသမှုပေးဖို့လိုတဲ့လူနာကိုကျွန်တော်တို့ကအနီယောင်အဖြစ်သတ်မှတ်ပါတယ်။အရေးကြီးဆုံးလူနာပေါ့နော်။ပြီးရင်အဝါယောင်ပေါ့နော်။အဝါယောင်ကတော့အရေးတော့ကြီးတယ်ဒါပေမဲ့အနီယောင်လောက်တော့အရေးမကြီးဘူးပေါ့နော်။သူ့ကုသမှုပေးတဲ့ဟာသူကနည်းလေးစောင့်ဆိုင်နိုင်တယ်ပေါ့နော်။အဲနောက်တစ်ခုကကျတော့ green ပေါ့နော်ဒါအစိမ့်ရောင်ပေါ့အစိမ့်ရောင်ကကျတော့တိတ်အရေးမကြီးပေါ့တော်တော်လေးဟိုစောင့်ဆိုင်နိုင်တဲ့အခြေအနေရှိတယ်ပေါ့နော်နောက်ဆုံးကြိမ်ရောင်ကကျတော့အမဲရောင်ပေါ့နော်အမဲရောင်လူနာဆိုတာကတော့ကျွန်တော်တို့ကတေဆုံးလူနာကိုခေါ်တာပေါ့နော် dead body တေဆုံးလူနာကိုကျွန်တော်ကအမဲရောင်အဖြစ်သတ်မှတ်တယ်ပေါ့နော်အဲ့တော့ဒီ mass casualty incident လို့ခေါ်တဲ့လူအများများထိခိုက်ဒဏ်ရာရတဲ့ဟာကိုပြန်ကြည့်မယ်ဆိုရင်ပုံမှန်ဘလို့အယောင်တွေကအများဆုံးရှိလိမ့်ရှိလေဆိုတဲ့အခါကျတော့ထိခိုက်ဒဏ်ရာရတဲ့သူတွေမှာအစိမ့်အောင်လို့ခေါ်တဲ့ပုံမှန်တိတ်အရေးမကြီးတဲ့လူနာကရာဂိုင်နှုန်း85နဲ့80ရာဂိုင်နှုန်းတော့ရှိလိမ့်ရှိပါတယ်။အဲပြီးွားရင်အဝါယောင်ကတော့15ရာဂိုင်နှုန်းနဲ့20ရာဂိုင်နှုန်းကြားရှိတယ်။အဲအရန်အရေးကြီးတယ်ဆိုတဲ့အနီရောင်ပေါ့နော်9ရာဂိုင်နှုန်းတော့ရှိတယ်ဒါကပုံမှန်ပေါ့နော်။အဲတည်ဆုံးရာဂိုင်နှုန်းတွေလည်းရှိတာပေါ့။အဲ့တော့တည်ဆုံးတဲ့သူနာကတော့ကျွန်တော်တို့ကကြီးမှာဖယ်လိုက်မယ်ပေါ့နော်။အဲအရေးကြီးတာတော့အနီရဲ့အဝါရဲ့အစိမ့်ရင
်ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုမျိုးဒီအရေးကြီးအစိမ့်လိုက်ပေါ့နော်။နီဝါစိမ့်သတ်မှတ်ပေးမလဲဆရာ
တိကြိုက်တဲ့ဟန်ရနေတဲ့ feel ကိုရောက်သွားပြီပေါ့နော်ဒဏ်ရာရတဲ့သူတွေအကုန်လုံးကျွန်တော်ကစုစည်းဖို့လိုတယ်လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးလိုက်ရှာရမယ်ကြည့်လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးစုပေးပါပေါ့ဒီနေ့မှာလမ်းလျှောက်နိုင်တဲ့သူတွေအကုန်တဏှာကိုသွားတော့လမ်းလျှောက်နိုင်ပြီဆိုရင်ကျွန်တော်တို့ကဘာမှမစဉ်းစားပါနဲ့တော့အစိမ့်ရောက်လို့ခေါ်တယ်ခိုင်းကြရင်ဘာဖြစ်လဲဆိုတော့ငါကသူကတော့လက်မောင်းမှာကြီးရှိထားတယ်ဒါမှမဟုတ်ရင်ဘိုက်မှာကြီးရှိထားတယ်ပေါ့နော်အဲသူမှသူ rubber ကြီးလည်းဖြစ်ရင်ဖြစ်မယ်အဲဒါမှမဟုတ်တကယ်ကြီးစင်လည်းဖြစ်မယ်ရှက်ထီကလည်းဖြစ်မယ်တကယ်ထုတ်ချင်းပေါက်သွားလည်းဖြစ်တယ်ဒါပေမဲ့လမ်းလျှောက်နိုင်ငယ်ဆိုရင်တော့ကျွန်တော်ကသိအများကြီးမစဉ်းစားပါနဲ့ဒါဒီဆရာဝင်တူနာပြုမပါဘဲနဲ့ညီလူအများအများဖြစ်နေတဲ့အချိန်မှာခွဲတာဖြစ်တဲ့အတွက်လမ်းလျှောက်နိုင်ငယ်ကိုကျွန်တော်ကအစိမ့်အောင်တတ်မှတ်လိုက်ပါတယ်အဲတချို့ကြောင့်လည်းဘာဖြစ်လဲဆိုတော့လမ်းထဖို့အတင်အရန်ကိုခတ်ခဲနေတယ်အဲအဲ့လိုမျိုးဆိုရင်တော့လမ်းလျှောက်နိုင်ငယ်ကိုမတတ်မှန်းနဲ့ပေါ့နော်အဲ့ဒါပြီးသွားတဲ့အခါကျရင်ကျွန်တော်ကလမ်းမလျှောက်နိုင်ငယ်လူနာတွေရှိမှာပေါ့နော်လမ်းမလျှောက်နိုင်ငယ်လူတွေကြံခဲ့မယ်အဲ့တော့လမ်းမလျှောက်နိုင်ငယ်လူတွေဆိုရင်ကျွန်တော်ကလူနာကိုကြည့်မယ်အဲလူနာကိုကြည့်လိုက်လို့အသက်ရှူလားမရှူလားတော့ကြည့်မယ်အသက်မရှူဘူးဆိုရင်ကျွန်တော်ကဘာလုပ်ရမလဲရှူအောင်လုပ်ပေးရမယ်ဘယ်လိုလုပ်မလဲဆိုတော့အသက်ရှူလမ်းကြောင်းဖွင့်တဲ့နီလန်ကိုလုပ်မယ်အသက်ရှူလမ်းကြောင်းဖွင့်တဲ့အနေနဲ့အောင်မေးရိုးကိုဆွဲမပြီးတော့လုပ်ကြည့်မယ်အောင်မေးရိုးကိုဆွဲမပြီးတော့အသက်ရှူလားမရှူလားကြည့်လိုက်မယ်အောင်မေးရိုးကိုဆွဲမကြည့်ရင်အဲ့ဒါတော့အသက်မရှူတော့ဘူးဆိုရင်တော့ကျွန်တော်ကဘာမှမစဉ်းစားပါနဲ့တော့အဲ့ဒါဒီအမဲအောင်လူနာဒီတေဆုံးလူနာဖြစ်တတ်မှတ်လိုက်ပါနော်အဲ့ဒါအသက်ရှူလမ်းကြောင်းဖွင့်လိုက်တယ် ဆွဲမလိုက်တာအသက်ရှူလာတယ်ဆိုရင်တော့ကျွန်တော်တို့အလွန်အရေးကြီးတဲ့အနေရောင်လူနာအဖြစ်ကျွန်တော်သတ်မှတ်ပါမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ပိုင်းကကျွန်တော်လမ်းမလျှောက်နိုင်ဘူးမြေမြေမှလဲတယ်သွားကြည့်တယ်အသက်ရှူနိုင်ရင်အသက်ရှူနိုင်ရင်တော့ကျွန်တော်ဘာဆက်ကြည့်မယ်ဆိုသူ့ရဲ့အသက်ရှူနှုန်းကိုကြည့်အသက်ဘလောက်10မိနစ်မှာဘလောက်ရှူတယ်လဲပေါ့တချို့တွေကအသက်10မိနစ်မှာရှူတဲ့အသက်ရှူနှုန်းက10ကနေ29ပေါ့နော်နော်အသက်ရှူနှုန်းကြီးမြန်နေတယ်ဒါမှမဟုတ်အသက်ရှူနှုန်းကြီးအရန်နေနေတယ်10အောက်ကျနေတာဖြစ်ဖြစ်29အထက်ဖြစ်နေတာဖြစ်ဖြစ်အဲ့လိုမျိုးအသက်ရှူနေတော့သူ့ကိုလည်းအနေအောင်ဖြစ်သတ်မှတ်ပဲအဲ့အဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူလာဆိုရှူနေတယ်အသက်ရှူနှုန်းကိုကြည့်တော့လေ10အောက်လည်းမရောက်ဘူး29အထက်လည်းမဖြစ်ဘူး10နဲ့29ကြားရှိတယ်အဲ့အဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့ကဘာဆက်ကြည့်ရမလဲဆိုတော့သူ့ရဲ့သွေးခုန်နှုန်းကိုကြည့်မယ်နော်ဒီကျွန်တော်လေဘေးမှာစမ်းကြည့်လို့ရပါတယ်ဒါမှမဟုတ်လက်ကောက်ဘေးမှာစမ်းပြီးကြည့်လို့ရတယ်သွေးခုန်နှုန်းက10မိနစ်မှာ120အထက်ရောက်နေတယ်ဒီလူနာကိုကျွန်တော်တို့ကအနီရောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူး10မိနစ်မှာ120အတွင်းမှာရှိတယ်နော်အ60ဖြစ်ရင်ဖြစ်မယ်80ဖြစ်ရင်ဖြစ်မယ်100ဖြစ်ရင်ဖြစ်မယ်အဲ့ဒါဆိုရင်တော့ဒီလူနာကိုကျွန်တော်တို့ကအဝါရောင်ဖြစ်သတ်မှတ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာထပ်လုပ်ပေးဖို့သိထားဖို့လိုသေးလဲဆရာကြီ
းလူနာကိုဖဲရိုးအနီရောင်နေအဝါရောင်နေအစိမ်းရောင်နေအမဲရောင်နေစီးပေးတာပဲဖြစ်ဖြစ်နော်အာဒါမှမဟုတ်ရင်သတ်မှတ်ထားတဲ့ကျွန်တော်တို့ရှိမှဆိုတော့ tree attack လို့ခေါ်တာပေါ့နော်အဲ့လိုအရာဝတ္ထုလေးနော်အရာဘာလဲကတ်ကလေးတွေလက်မှာချိတ်ပေးလိုက်တာပဲဖြစ်ဖြစ်နော်အိမ်ကြီးပေါ်မှာရေးပေးလိုက်တာပဲဖြစ်တခုခုပေါ့နော်အတဏ္ဍချက်တခုခုနဲ့လောရပါမယ်နောက်တစ်ခုက tree ash နောက်ထူးခြားတဲ့တခုကတော့ dynamic လို့ခေါ်ပါတယ်အချိန်မရွေးပြောင်းလဲနိုင်ပါတယ်ခါကျရင်ကျွန်တော်တို့က tree ash အနီရောင်လို့သတ်မှတ်ထားတဲ့လူနာလူနာကိုရွှေ့ပြီးတော့ကျွန်တော်တို့ဒီ casualty clearing post လို့ခေါ်တဲ့ဒီလုံလုံစိတ်ချတဲ့နေရာရောက်တဲ့အချိန်ကြည့်လိုက်တဲ့အချိန်မှာဘာဖြစ်လို့ဆိုတော့တေဆုံးလူနာကြီးဖြစ်ရင်လည်းဖြစ်နေနိုင်ပါတယ်နော်။ဘာမှမဟုတ်ဘူးတေချာကြည့်လိုက်တော့မှဟာဒီလူနာကနေရောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလေဖြစ်ရင်ဖြစ်နိုင်တာပဲ။အာဒါမှမဟုတ်အဝါရောင်ဖြစ်သွားတာလည်းဖြစ်နိုင်တယ်နော်။ဒါဒီအမြင်နဲ့ပြောင်းလဲနေတာဖြစ်တော့ဘသူ့မှအပြစ်တင်စရာမရှိပါဘူး။အဲလိုမျိုး triassive လောက်လာပြီးတော့လုံလုံစိတ်ချတဲ့နေရာပေါ့နော် casualty clearing post ကိုရောက်တဲ့အချိန်မှာတော့ဇီယာဝင်းနေတူနာပြုတွေကသူတို့မှန်သူတို့ဆက်ပြီးတော့ကုသမှုတွေချက်ပေးမယ်
။ Okay ကျေးဇူးများကြီးတင်ပါတယ်ဆရာ။